ထိုင်းနိုင်ငံမှာရှေ့သတင်းပတ်ထဲဘန်ကောက်တက်မြို့လုံးကိုပိတ်ဆို့ပြီးဆန္ဒပြဖို့စီစဉ်ထားတဲ့အတိုက်ခံတွေကရှေ့ပြေးဖြစ်တဲ့ဒီကနေ့မှာလဲဆန္ဒပြသူထောင်ပေါင်းများစွာစုဝေးပြီးထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နဘောနှုတ်ထွက်ပေးဖို့အတွက်ချီတက်တောင်းဆိုခဲ့ကြပါတယ်။လာမယ့်အင်ကန်းနဲ့ကြာသပတေးနေ့မှာပြုလုပ်ဖို့အတွက်စီစဉ်ထားတဲ့ဆန္ဒပြမှုတွေမှာအောင်မြင်မှုတွေရရှိဖို့အတွက်ဒီကနေ့တနင်္ဂနွေနေ့မှာဘန်ကောက်မြို့ကတမိုင်းဝင်နေရာတွေကိုချီတက်ဆန္ဒပြနေကြတာပါ။အတိုက်ခံတွေက January 17ရက်နေ့မှာအစိုးရလုပ်ငန်းတွေလုံးဝရပ်ဆိုင်းသွားစေဖို့အတွက်ရည်ရွယ်ထားပါတယ်။ဝန်ကြီးချုပ်ရင်လက်ရှင်တော်ဘက်ကလွှတ်တော်ကိုဖျက်သိမ်းပေးပြီး February 2ရက်နေ့မှာရွေးကောက်ပွဲကျင်းပပေးမယ်လို့ပြောခဲ့ပေမဲ့သူနှုတ်ထွက်ပေးဖို့တော့ညှင်းဆိုပါတယ်။ဆန္ဒပြသူတွေကတော့ရှင်တော်ဝတ်မိသားစုဝင်တွေအာဏာပြန်ပြီးရလာနိုင်စေတဲ့ထိုင်းနိုင်ငံမှာမကြမီပြုလုပ်မဲ့ရွေးကောက်ပွဲတွေမှာမဲမပင်းနိုင်အောင်ပိတ်ဆို့တားဆီးမယ်လို့ပြောပါတယ်။ထိုင်းဝန်ကြီးရဲ့ရင်လက်ကိုဖျောက်ချဖို့အတွက်ကြိုးစားတဲ့အနေနဲ့အတိုက်ခံတွေကသတင်းပတ်ပေါင်းများစွာချီတက်ဆန္ဒပြနေကြတာပါ။ထိုင်းနိုင်ငံမှာအဂတိလိုက်စားမှုတွေနဲ့ငွေများငွေနိုင်နိုင်ငံရေးစနစ်ပပျောက်စေဖို့အတွက်ရင်လက်အစိုးရကိုဖျောက်ချဖို့လိုအပ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။